မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေထိန်းချုပ်ဖို့လာနေချီပိတ်ထားတဲ့ပြပ၄ချောင်းခရီးစဉ်တွေကိုမကြခင်ပြန်လည်ခွင့်ပြုတဲ့အခါနိုင်ငံ၄နိုင်ငံနဲ့စတင်ဖို့ပြင်ဆင်နေတဲ့အကြောင်းပြောပြပေးကြပါမယ်။ကျွန်မမိခါပါ။ကပ်ရောဂါကြောင့်မလာကဆလို့ပြန်တန်းကွင်းတွေပိတ်ထားတဲ့ပြပခရီးစဉ်တွေကိုလာမယ့်နှစ်ဆန်းကဆလို့ပြန်လည်ခွင့်ပြုဖို့မြန်မာအစိုးရတာဝန်ရှိသူတွေကပြင်ဆင်နေကြတာဖြစ်ပါတယ်။ကယောဂါကာကွယ်ရေးစီးမြင့်တွေနဲ့အညီပြန်လည်ခွင့်ပြုရမှာဒေတာရင်း၄နိုင်ငံနဲ့စတင်ဖို့စီစဉ်ထားကြောင်းလဲပို့ဆောင်ရေးနဲ့ဆက်သွယ်ရေးဝန်ကြီးဌာနဒုတိယအမြဲတမ်းအတွင်းဝင်ဦးမျိုးမင်းက VOA ကိုပြောပါတယ
်။ကယောဂါရဲ့ကိုရီးယားရဲ့ဂျပန်ရဲ့စင်ကာပူရဲ့နဲ့ပူတယ်။စီဒီကိုပြီးဆိုဖို့တူတင်ပြင်ဆင်မှာပေါ့နော်။ International Social ကိုဒီကျွန်တော်ဆက်တရားဝင်ကြီးဌာနတွေပေါ့နော်အကုန်လုံးနဲ့ညှိပြီးတော့ SOP တွေလုပ်နေကြတော့မှရှိသေးတယ်ဗျာအဲ့ဒါကိုပြန်ထွက်လာပြီးရင်တော့ကျွန်တော်တို့ဘိုးကော်မတီတင်ပြီးရင်ဘိုးကော်မတီကခုပြည့်လဲဆိုရင်တော့အဲ့ဒီနေရာစပြီးတော့ကျွန်တော်တို့မပြဟိုဟာလုပ်ပြန်မှုရှိမှာပေါ့နော်ဒါပေမဲ့ဆိုတော့တရင်းနေရာစိတ်လို့ဘူးကြာတော့လေတရင်းနေမှာစတိုင်ပါမလားတော့ကျွန်တော်ဟိုဒါကျွန်တော်အထင်ကြီးတာပေါ့နော် SOP မူကျမ်းတွေပဲရှိသေးတယ်လုပ်နေကြတော့မှရှိသေးတယ်ဗျာ
ပြပလေးချောင်းခီးစဉ်တွေနဲ့လိုက်ပါမဲ့သူတွေအတွက်ကျမ်းမာရေးလမ်းညွန်ချက်တွေကိုမကြခင်ထုတ်ပြန်ပေးမှာဖြစ်ကြောင်းလဲကျမ်းမာရေးနဲ့အာကစားဝန်ကြီးဌာနကတရင်ထုတ်ပြန်ထားပါတယ်။ကပ်ရောဂါကြောင့်အထိနာခဲ့ရတဲ့လေးချောင်းခီးသွားတွေအပါအဝင်ခီးသွားလုပ်ငန်းတွေပြန်လည်နလန်ထူအောင်စီစဉ်နေတယ်လို့လည်းတာဝန်ရှိသူတွေကပြောဆိုထားပါတယ်။နိုင်ငံတကာလေးချောင်းခီးစဉ်တွေပြန်လည်ခွင့်ပြုတဲ့တစ်ချိန်တည်းမှာပဲဟိုတယ်နဲ့ခီးသွားလုပ်ငန်းတွေကိုပါပြန်လည်အားကောင်းလာအောင်စီစဉ်နေတယ်လို့ဟိုတယ်နဲ့ခီးသွားလုပ်ငန်းဝန်ကြီးဌာနဒုတိယညွှန်ကြားရေးမှူးချုပ်ဦးအောင်အေးဟန်က VOA ကိုပြောပြပါတယ်
။ခီးသွားဧည့်သည်အားလုံးကျန်းမာရေးကပေကင်းလုံခြုံမှုရှိတဲ့ခီးသွားလုပ်ငန်းဖြစ်အောင်လို့ကျွန်တော်တို့ရည်ရွယ်ပြီးတော့မှလှုပ်ဆောင်ခဲ့တာဖြစ်ပါတယ်။ဒီညမှာပါတဲ့အကျိုးဝင်မလဲဆိုတဲ့ချိန်ကတော့စားတောက်ဆိုင်လုပ်ငန်းတွေဟိုတယ်လုပ်ငန်းတွေပို့ဆောင်ရေးလုပ်ငန်းတွေလက်ဆောင်ပစ္စည်းရောင်းဆိုင်တွေခီးသွားလုပ်ငန်းနဲ့ဆက်ဆက်တဲ့နေရာတွေမှာရှိတဲ့သူတွေကိုဘေကင်းလုံခြုံမှုရှိတဲ့ဝန်ဆောင်မှုပေးနိုင်အောင်လို့ဟိုလေ့ကျင့်တင်ကြားပေးသွားမှာဖြစ်ပါတယ်။အဲ့လိုတင်ကြားပေးဖို့နံပါတ်၁ကတော့ဒီမိပြဆရာပင်တန်းတွေကျွန်တော်ပထမဆုံးပို့ချပါတယ်။ချိန်ရတဲ့အတိုင်းတစ်ခုစီကနေ၂ယောက်စီရေးလိုက်ပါတယ်။ဒီလူတွေကနေတစ်ဆင့်ပြီးတော့မှသက်ဆိုင်ရာလုပ်ငန်းတွေဘက်မှာရှိတဲ့ဝန်ထမ်းတွေကျွန်တော်ကလေ့ကျင့်တင်ကြားပေးသွားဖို့ဆောင်ရွက်နေတာဖြစ်ပါတယ်။ဒီလိုရှိရင်တော့ဆက်လက်ပြောမှာခြေသွက်လုပ်ငန်းကော်မတီတွေရှိပါတယ်ခင်ဗျာ။ regional အဆင့်မှာသူတို့ပြည်နယ်တိုင်းနေရာတွေမှာစစ်ဆေးပြီးတော့မှဒါတွေအားလုံးကိုကျွန်တော်ကဖွင့်လှစ်ခွင့်ပြုပါမှာဖြစ်ပါတယ်။ဒီအတွက်ကိုလည်းကျွန်တော်က tourism national guideline ဆိုပြီးတော့မှကျွန်တော်တို့ထုတ်ပြန်ကြေညာအားပါရှိပါတယ်။ဒီ national guideline ရဲ့နဲ့အညီစီမံဆောင်ရွက်ထားသောလုပ်ငန်းတွေကိုဖွင့်လှစ်ခွင့်ပြုဖို့အတွက်ကို data light ဆောင်ရွက်ဖို့မှာဖြစ်ပါတယ်။
ကယောဂါတကြောပြန်ကူးစက်မှုတွေကြုံတွေ့ရပြီးတဲ့နောက်မြန်မာနိုင်ငံမှာပြည်တွင်းလေကြောင်းခရီးစဉ်တွေကိုပြီးခဲ့တဲ့စက်တင်ဘာလကပိတ်ခဲ့ရပေမဲ့3လအကြာဒီလထဲမှာပဲပြန်ဖွင့်ခွင့်ပေးခဲ့ပါတယ်။မြန်မာနိုင်ငံမှာနိုင်ငံတကာလေကြောင်းလိုင်းတွေကရရှိတဲ့ဝင်ငွေဟာပြီးခဲ့တဲ့နှစ်ထဲအမေရိကန်ဒေါ်လာတန်900ကျော်ရှိခဲ့ပေမဲ့ဒီနှစ်မှာတော့ကပ်ရောဂါကြုံရတာကြောင့်183တန်းကျော်သာရရှိခဲ့တဲ့အတွက်80ရာခိုင်နှုန်းကျော်လောက်ကျဆင်းသွားကြောင်းလဲမြန်မာနိုင်ငံဟိုတယ်နဲ့ခရီးသွားဝန်ကြီးဌာနကကိုဗစ် -19 ကြောင့်မြန်မာခရီးသွားအပေါ်တိုက်ရောက်မှုစစ်တမ်းမှာဖော်ပြထားပါတယ်။ကျွန်မမိခပါရန်ကုန်ကနေဒီသတင်းပေးပို့ထားတာဖြစ်ပါတယ်ရှင်။